ရခိုင်ပြည်နယ်တဲကမြောက်ဦးကျောက်တော်ပါဝင်မြို့နယ်တချို့မှာလေပြင်းတိုက်ခတ်ပြီးတော့မိုးသဲထန်စွာရွာသွန်းတဲ့အတွက်ပြည်တွင်းဒုက္ခသည်စခန်း40ကယာယီတဲအိမ်300ထပ်မင်းပျက်စီးသွားတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုမျိုးနွယ်များစီယုံ REC ကပြောပါတယ်ယာယီတဲအိမ်အများပြားအိမ်ခေါင်းမိုးတွေလန်ထွက်ကုန်ပြီးတော့နေအိမ်တချို့ကတော့ပြိုလဲပျက်စီးကုန်ပါတယ်နေအိမ်တွေပျက်စီးသွားတဲ့အတွက်လည်းဒုက္ခသည်တွေနေစရာအခက်အခဲနဲ့ကြုံနေကြပါတယ်ပျက်စီးသွားတာတွေပြန်လည်တည်ဆောက်ဖို့အတွက်လည်းအကူအညီတွေလိုအပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမိုက်ဤသက်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်မှာဧပြီလ20ရက်နေ့တုန်းကမိုးတိထန်စွာရွာပြီးတော့လေပြင်းတိုက်ခိုက်တာကြောင့်မြို့နယ်၄ခုလောက်မှာရှိတဲ့ယာယီဒုက္ခသည်စခန်းတွေထိခိုက်ပျက်စီးခဲ့ပါတယ်။မြောက်ဦးမြို့နယ်ထဲမှာမြားတဆောင်စခန်းအပါအဝင်စခန်း6ခုကနေအိမ်ရာနဲ့ချီထိခိုက်ပျက်စီးသွားတယ်လို့မြားတဆောင်ဆရာတော်အရှင်နန္ဒသာရကမိန့်ကြားခဲ့ပါတယ်။
ရောက်ရတဲ့ဆိုရင်စခန်းတိုက်လို့ကပြောရတခန်းစခန်းတိုက်လို့မှာအိမ်တရားကျော်ကျော်လေး150ပေါင်းကျလာတော့စခန်းတစ်ခုကြီးမှာ150ပေါင်းကျလာတော့ပါတော့တယ်ပေါ့နေစမှာကငါနဲ့ငါရကျော်ကျော်ချလာတော့ပါတော့တယ်ပေါ့တရှုံးရင်လည်းဆိုရင်လုံးဝပြိုတော့တာရှိတယ်တရှုံးရင်လည်းကတော့ခေါင်းမိုးနဲ့ပွန်းထွက်တော့တာရှိတယ်
မိုးကြီးလေကြီးကြပြီးတဲ့နောက် ICRC ကရောက်လာပြီးတော့တယ်လီဘက်ဆာအခု90လှူဒန်းခဲ့တဲ့အတွက်တချို့နေအိမ်တွေပြန်ပြီးတော့ပြုပြင်ပြီးတော့ပြန်ပြီးတော့နေထိုင်လို့ရနေပါသေးတယ်။ပြန်နေလို့အဆင်မပြေတဲ့သူတွေအတွက်နီးစပ်ရာဖုံးတော်ကြီးကြောင်းစာတင်ကျောင်းတွေမှာရွှေ့ပြောင်းထားလိမ့်ဆိုပြီးတော့အရှင်နန္ဒသာရကမိန့်ကြားခဲ့ပါသေးတယ်။
ပြင်းလို့ရတဲ့အိမ်တွေကတော့ပြင်ပြီးတော့ပြန်နေကြတယ်ပေါ့ပြင်လို့မရတော့ဘူးလေလုံးဝပြူတော့တဲ့အိမ်တွေဆိုရင်တော့ဦးနှုတ်ကျောင်းမှာတော့ဟိုအဲ့ဒီဓမာယုံတွေပြင်ပြီးကလေးတော်စာသင်ပြည့်တဲ့စာသင်ဆောက်တဲ့အဲ့ဒီဟိုအခိုင်မာဆောက်လို့တဲ့အဆောင်တွေမှာဖြစ်ပြောင်းပြီးတော့နေရာချထားပေးတယ်လုံးလုံးနေပြိပိတ်လျှောက်တွေရောဦးနှုတ်ရောအကြဆုံးကတော့မိုးတော်မှာကြောက်တယ်မလဲဆိုလိုရလေနည်းနည်းလေးမိုးရွာတယ်ဒါတော့မိုးရရင်တော့မိုးရွာတော့ကြာမိုးရင်တော့နေလို့ဆက်လို့အဆင်မပြေဘူးပေါ့ဆိုတော့ဘာကူညီလို့လဲဆိုရင်လုံးလုံးစဉ်ဒီအမိုးကလုံချုံဖို့အတွက်အကူအညီလိုတာပေါ့
ပြန်နေလို့အဆင်မပြေတဲ့သူတွေအတွက်နီးစပ်ရာဖုန်းကြီးကြောင်းစာတင်ကြောင်းတွေမှာရွှေ့ပြောင်းထားတယ်ဆိုပြီးတော့အရှင်နန္ဒသာရကမိန့်ကြားခဲ့ပါသည်ကျောက်တော်မြို့ရဲ့ကတောင်မင်းကလာဒုက္ခသည်စခန်းမှာဆိုရင်လည်းနေအိမ်18လုံးလောက်ပျက်စီးသွားပြီးတော့နေထိုင်မှုနဲ့ချက်ပြုတ်ဆရာနေရာတွေအခက်အခဲရှိတယ်ဆိုပြီးတော့တောင်မင်းကလာစစ်ဆောင်စခန်းကအမျိုးသမီးနဲ့ကလေးသူငယ်အရေးတက်ကြလို့ရှာသူမရေးခိုင်ကပြောပါသည်
လီတိုက်ပြရတဲ့အင်းနဲ့ပြိုတဲ့လူလေးရှိတယ်။ခမောင်းနဲ့တန်တဲ့လူလေးရှိတယ်။ကျေးစိတဲ့အင်းကတော့တခြင်းနဲ့ချက်အင်းလေးရှိတယ်။ဆန်ပြီးရတဲ့မုံရော်တာမုံရော်အကုန်စုပ်ကုန်တာပဲ။မိဗျာမရှိတော့နင်းနေပါပါတည်းရတော့အခက်ခဲရှိတာပေါ့။မင်းညာတော့နေဖို့နေရတယ်။ခင်းနေချက်နေရလည်းမရှိ။ဆန်တဲ့လူကချမအောင်လည်းမုံရော်တာအခုလုံးကမိုးရတာအခုလုံးရော်တာပဲ။ဘာဖြစ်လို့ဆိုလို့ရှိရင်မှလည်းဟိုအယာကြီးဆိုတော့ရှိမှတလက်တက်နေလဲဆန်မ။အင်းညာတော့အခုလုံးကအကျဲလို့နဲ့တူတယ်ဆန်မ။ဟုတ်ကဲ့။ကျမတို့သခန်းထင်းမှာပေါ့နော်အဆောင်တွေပြုပြင်ဖို့အဓိကလို့တော့ဆန်မရေ။ပြီးတော့နေလို့ဆင်ပြေဘူး
တာမင်းကလာဒုက္ခတွေစခန်းမှာယာယီတဲပေါင်း90ကျော်ရှိပါတယ်တလဘတ်အမိုးတွေနဲ့ယာယီဆောက်လုပ်ထားတဲ့အိမ်တိုင်းလိုလိုမိုးရွာနေတာကြောင့်ပြည်လင်းပြည့်ပြင်ပေးဖို့အကူအညီလိုအပ်နေတယ်လို့လည်းပြောပါတယ်ရခိုင်တိုင်းသားမျိုးနွယ်များအစည်းအရုံး REC ကတော့သူတို့လောလောဆယ်ရရှိထားတဲ့စီရင်အရာကြောက်တော်မြောက်ဦးရတိတောင်ပူတိတောင်မျိုးနွယ်မှာမိုးတက်လေပြင်းတိုက်ခိုက်မှုကြောင့်စစ်ပြေးဒုက္ခတွေယာယီစခန်းအခု40ကနေအိမ်300လောက်ထိခိုက်ပျက်စီးသွားတယ်လို့အတွင်းရေးမှူးဦးစောစောထွန်းကပြောပါတယ်
အဓိကပစ္စည်းတွေမျိုးတွေကတော့တောက်တော်လည်းညာဦးပြည်တွေကတော့ညားတွေပေါ့နော်ညားတွေနောက်ဒီသေးတော်ဘူးကြောင့်ဖမ်းပါနေပြီအနည်းငယ်ပစ္စည်းတွေရှိရင်အကုန်လုံးဒီကမ်းတွေကကမ်းလင်းတွေလောက်မှာပေါ့နော်အရှင်300ဝန်းကျင်လောက်တောင်းမှာပဲပစ္စည်းတွေရှိပါတယ်ဗျအဓိကတော့ဒီသေးတွေကအနုဘကလေးကဟိုဘာလို့လဲကြာလာပြီနော်ဟောင်းနေနေလေးတွေဖြစ်ပါတယ်အဲ့တော့ဒီကြည့်နေတယ်မခင်နိုင်ဘူးပေါ့လေ
ယာယီကဲတွေပြန်လည်တည်ဆောက်ဖို့လိုအပ်တဲ့ပစ္စည်းတွေကို ICRC ကိုအကူအညီတောင်းထားတယ်လို့လည်းသူကပြောတာ
ပါဒီ ICRC ကစားပြီးတော့တချို့တယ်ဘဇာတွေရေးကနေတော့ရှိတယ်လို့ပြောပြရတယ်ဒါပေမဲ့လည်းအကုန်လုံးတော့မပေးနိုင်သေးဘူးပေါ့နော်ဒီတွေကတော့တော့ဒီမှာတော့ဒီဒီမှာရှိတဲ့ဟာတွေနဲ့ဒီမှာပြည်နေတော့ရှိတယ်ဒါနဲ့ဟိုလိုရှိတော့ရှိတာပေါ့နော်အခုကတော့ကင်းတွေကတော့လည်းဒီမှာအခုတောက်နေကြတယ်ဒီတို့ကိုဒီဝေါ်တွေနောက်ပြီးတော့တနေရင်နောက်တခြားတွေဒီတယ်ဘဇာတွေနဲ့တခြားတွေလည်းကူပြီးဖို့ဆိုပြီးတော့မှကျွန်တော်တို့ရှိတဲ့နေရာတွေကိုတောက်ရတယ်ရှိတယ်တခြားဖွင့်တဲ့ကိုတောက်လို့ပြရပါတယ်ဗျာ
ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းဒါလန်နဲ့ကိုင်အဖွဲ့နဲ့အစိုးရစစ်တပ်တွေတိုက်ပွဲဖြစ်ခဲ့ခြင်းကအိုးအိမ်စုကအထွက်ပြေးခဲ့ကြတာလေရခိုင်တိုင်းကအများအများဟာယာယီဒုက္ခတွေစခန်းတွေမှာခိုးလုံနေထိုင်ကြတာ၃နှစ်ကျော်ရှိသွားပါပြီယာယီတဲအိမ်တွေမှာနေထိုင်နေကြတာဖြစ်လို့မိုးတွင်းကာလမှာဆိုရင်အတော်လေးအခက်အခဲရှိကြတယ်ဆိုပြောတဲ့ဒုက္ခတွေကပြောနေကြပါလေရှင်